Welcome to the Voice of America in Burmese.
Mingla Menekima, Washington Miro, Bio American Tangani, Natal Sakukuni, April Lashi, Tanilani Neneke, Sisingo, Nemasano Jamene, Taunagani, Kunanaiti, Lindometer, Tongzani, Lazy, Lazy Shidugani, Gaya told in Tomahawashi. Tama Injinaima,
Mingla Washin, Tama Tinki Taipa, Diminakin Denego, Kunya Wayan at Jinabame. Livianing and Muro Tripoli Sumanga Satarigo Ketum Haye, Nanaija Pia Pokula Damgaka Shibo Banja Tavari, Yamaneza and the Saint Martin Joma Binglarishka, the Ningrini Matatri Chatavari, Vidrinin at Titan Yadrinigo Nasin Jayapamish,
Kamavi, American Vitansu Oregon Tinema, Tongyata Jimbagate, Rohingya Yesaya, American Maysui Nya Sunipuema, Nanganaga Udi Tinashin to Chuk, Bari Sunuke Jabale.
Hard evidence. Any evidence gun if you chain of command.
Takaro, Yakaidine, Nyang Banga, Rohingya, Patipakane, Patapiro, Nayanga, Pinashin, Swinwe Gate, Jang, Swinwe Boyle, Season Duke, Uga, Yodaraba, the Rain Season, now by Ma, Nasia Mavashi, Dabi, Metagin, Jayo Tome, Nitiku, the Jangala, Data Chain Season Gule, Tinsepe, Wushibare, a person canary demaro, Nema Yia, Swinwega, Nema Biga, Beza, Usi to Ami, Dirin, Dirin, Don't Touch Sarariku, Nasia Mavashi, Akura, Nasoya, Nanganaga, the Rainwego, Matagi Tine, Kuni.
Living in Euro Tripoli, good thing I addressed that Tamu Bojoji, Khalifa Hepta yet this again, Tapori Sepi, Tose Sinji Mabe, Jatarin, Taya Jaturigo, Ketunaye, Muro, Son by Mahna Naija, Pieka, Yesepi, Gula Damga Pekka, Jibo, Panjaja, Topian Tavari, Gula Damga Tokantari, Livia Wujijo, Paya Sarashkaro. Bojoji Hepta Yet Luyaka Siana Timbu Jensi Mulu Yosu Tabari. Bojoji Hepta Yet the Fuerika. Muro Son Bainuma Tazi Jalade Nita Shini Bimele. Wenjito Sarashkaro. Soya the Fuerika Hantana Yi Pinsentare Lupio Bari. Livianing and Dringa Kula Damga Mishingaro. Dida Rima Ludajin Sanamu Pie. Nanaija Pika Yese Yigo Pebansonga Liza Langa Jabu Banja Tababe. Bojoji have died at the Puriga. Muro Tripoli dego, we have lapi. Nangalgali zego, baby. A saw on the net, lean pila nima near Utah Jokangule. Arab media got told went babale. A cake, dasi bishi, tencho, lenna bone, japade. Muro dega, kale el fagan as yago. Bojoji have died at the Puri, we have navy low. Sorry by El Arabia Jokanga, Yosubade. Vioe Ninero, Dija, debutant mia di babushi.
Africa is a very good thing. You can have a new one. You can have a new one. They can have a new one. They can have a new one. They can have a new one. Kimberly Eddie Cornet, two year car driver, Ugo, a tea kind machine, Katie and Nangelelu, Uganda, Yeliga, Piovare. Eddie Cornet, two year, come on the ma, the come on poop with you. You can have a lanyon dogo. Queen Elizabeth, you can have a new one. They can have a new one. If you need any car, take a PMB, Swedavi. Jamwingwe, Dola, Nadi, Tongiraba. I know you can alunyo itaga, Jamwe the Marigo, Lainan Shabu Gabare, Thrun Uzalonga, Lunyo Sejabi, Jamai Kon Elu, Lunyo Itaon Shiburiga, Piovime, Jamwingwego, Pilaya the La, Mabia Bula Sura, Shinjanle, Madia Babu. Queen Elizabeth Uyenha, the Bawa, Bime Uyen Pibi, Congo, Nezama Shibare. Nanganama Jamiso Kade, American Mita Zurine, Twisom, where to Kumaro. Nangayai when you might pong bioga, a pan kaya do the piano labo, midazu winiga, the zone the cool low chin jammes, or do nale be me, pian be the mari down line, we go like being mess, we ain't no tap, pian be swaging all, now be the loop, piamelu, Georgia Gabari.
America, Mimi, Lonto Ye, when you tanaye, Nunchaye Mu, Christian, Nelson, Yaruga, no tratavari, such how lata, that when you get bidden now, Kulu, Yaruga, no tratava, Tamara, Donne, Trangaro. ตุ้มะตาวินอยู่เกเรอปอมาเจซุติเนลุเปียวสุเกเปเมบ้าจองยารุกะนึกถั่วยะตะเลสุเรอะเตเสกกูรอเปียวสุเจมิชิบาวุษิญอินเดียเนงาฮาปากีสถานกูนอกเลเจนซีเยจูจอไตไคบุเปญสินเนเดลุ
တင်းငွေတွေကသတိပေးပြောကြားလိုက်ပါတယ်ဒေတာတွင်ညဉ့်ညဉ့်ကြီးနဲ့တင်းညဉ့်ကြီးကိုချင်းချောင်းမဲ့အိန္ဒိယရဲ့ဒီလောက်ရက်ကိုတန်တမန်နီးနဲ့အရေးပေါ်တားမြစ်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကိုပါကစ္စတန်နိုင်ငံကတောင်းဆိုလိုက်ပါတယ်ဒါဟာအိန္ဒိယရွေးကောက်ပွဲမှာပြန်ပြီးအနိုင်ရဖို့အတွက်အိန္ဒိယဝန်ကြီးချုပ်မိုဒီကစစ်တမ်းပေးပြီးမဲဆွယ်စည်းရုံးနေတာဖြစ်တယ်လို့ပါကစ္စတန်ဘက်ကဆွဆွဲပါတယ်အိန္ဒိယကပါကစ္စတန်ကို AP-16 ကနေ20အတွင်းထပ်မံတိုက်ခိုက်ဖို့ပြင်ဆင်နေတာကိုခိုင်လုံတဲ့ထောက်လှမ်းရေးသတင်းတွေရထားတယ်လို့ပါကစ္စတန်နိုင်ငံယာယီဝန်ကြီးကသတင်းတောက်တွေကိုပြောကြားပါတယ်။ဒီလိုလက်လွတ်စပယ်လို့ရမျိုးကိုနိုင်ငံကအတိုင်းဝန်ကတားဆီးပေးစေချင်ပြီးအိန္ဒိယကလည်းဒီနီလန်းကိုမရွေးချယ်ဖို့တတိပေးလို့ကြောင်းပါကစ္စတန်နိုင်ငံယာယီဝန်ကြီးကပြောပါတယ်ခင်ဗျာ။
ယူရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းတူပီကြာ32 kHz 9335တိုင်းတူပီကြာ40 kHz 9483တိုင်းတူပီကြာ48 kHz 6753ဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ
်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မြန်မာနဲ့နေဆက်ဘင်္ဂလားဒေ့ရှ်တောင်ပိုင်းကျွန်းတစ်ခုဖြစ်တဲ့စိတ်မာတင်ကျွန်းပေါ်မှာနှစ်ပေါင်း20အတွင်းပထမဆုံးအချိန်ဖြစ်တဲ့လက်နက်ပြည်စုံနဲ့နေသားဆောင်တပ်ဖွဲ့ဝင်တွေကိုတနင်္ဂနွေနေ့မှာတက်ချထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်စိတ်မာတင်ကျွန်းမှာတိုက်ခတ်ရေးရိုင်ဖယ်တွေကိုင်ဆောင်ထားတဲ့ဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုတက်ချထားတဲ့ဓားပုံတွေကိုဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကဖြန့်ဝေထားပါတယ်ဘင်္ဂလားပင်လယ်အော်ဒရင်းကစိတ်မာတင်ကျွန်းငယ်လေးကြောင့်အင်းကြီးချင်းနိုင်ငံတွေနဲ့တန်တမာရေးတင်းမာမှုတွေဖြစ်ခဲ့တာပါတပ်ဖွဲ့တွေချထားမှုကနေဆက်လုံချုပ်ရေးနဲ့မူရင်မှောင်ခိုမှုတွေတိုက်ဖျက်ရေးအတွက်ပုံမှန်ဆောင်ရွက်ချက်ဖြစ်တယ်လို့နေသားဆောင်တပ်ကပြောပါတယ်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကအခုလိုတက်ချတာဟာဆိုရင်1998ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်တယ်လို့နေသားဆောင်တပ်ရဲ့ဒုတိယဗိုလ်မှူးကြီးဆာကာမိုဟာမက်မာစတာဖူဇာရာမန်က AFP 3 agency ကိုပြောပါရယ်မြန်မာနိုင်ငံမြေပုံတချို့မှာစိတ်မာတင်ကျုံကိုထည့်သွင်းခဲ့မှုနဲ့ပတ်သက်ပြီးဒါကာကမြန်မာတပ်အမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားဥက္ကဋ္ဌဌာနကဆင့်ခေါ်ခဲ့ပြီးတဲ့နောက်နှစ်လအကြာမှာအခုလိုတက်ချလာလေဖြစ်ပါတယ်မြန်မာအစိုးရ website တစ်ခုမှာလည်းစိတ်မာတင်ကျုံကိုမြန်မာပိုင်နဲ့ထည့်သွင်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကလည်းမြန်မာတပ်အမတ်ကြီးဆင့်ခေါ်ခံခဲ့ရပါတယ်ရှင်
တရုတ်နိုင်ငံကပေါ်ဆောင်နေတဲ့ OBOR ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့သဘောထားပါကြေညာချက်တစ်စောင်ကိုပြင်သစ်နိုင်ငံဒီနာမြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံသားဝင်ကြီးတွေအစည်းအဝေးကနေထုတ်ပြန်လိုက်ပါတယ်ပြင်သစ်နိုင်ငံအနောက်ဘက်ပင်လယ်ကမ်းခြေဒီနာမြို့မှာ G7 နိုင်ငံသားဝင်ကြီးတွေနှစ်ရက်ကြာဆွေးနွေးပွဲကျင်းပခဲ့တာပါဒီပွဲမှာအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကိုစားတက်ရောက်လာတဲ့လက်ထောက်နိုင်ငံသားဝင်ကြီးJohn Sullivan နဲ့ G7 နိုင်ငံတွေကနိုင်ငံသားဝင်ကြီး6ဦးတို့ပူးတွဲကြေညာချက်တစ်စောင်ကိုစနေနေ့ကထုတ်ပြန်တာဖြစ်ပါတယ်။ကြေညာချက်ထဲမှာတော့တရုတ်နိုင်ငံရဲ့စိတ်မချရတဲ့ညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ရေးကိစ္စကိုရောမျှတမှုမရှိတဲ့တရုတ်ရဲ့ကုန်သွယ်ရေးလှုပ်ဆောင်ချက်အပေါ်မှာပါစိုးရိမ်မကင်းဖြစ်ရကြောင်းနဲ့သဘောထားတွေကိုဖလှယ်ခဲ့ကြပါတယ်။ဒါအပြင်တရုတ်အနေနဲ့လွတ်လပ်ပွင့်တဲ့နိုင်ငံတကာစံသတ်မှတ်ချက်ဥပဒေတွေကိုလိုက်နာဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပါတယ်။ဒါ့အပြင်နိုင်ငံဒီအိန္ဒိယနိုင်ငံတွေနဲ့ပိုင်နဲ့အငင်းပွားနေတဲ့အရှိနဲ့တောင်တရုတ်ပင်လယ်မှာတရုတ်ကပိုင်နဲ့ချဲ့ထွင်နေတဲ့ကြိုးပမ်းမှုတွေကိုလည်းစိုးရိမ်ကြောင်းပြောကြပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့တော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကိုအမေရိကန်ပြည်ထောင်စုနဲ့ဆက်လက်ဆွေးနွေးဖို့တိုက်တွန်းကြပါတယ်
။ရဝမ်းဒါနိုင်ငံမှာလူပေါင်း300,000တပ်ဖြတ်ခံခဲ့ရတဲ့လူမျိုးရုံးတပ်ဖြတ်မှု25နှစ်မြောက်အမှတ်ရအောင်မေပွဲအခမ်းအနားကိုတနင်္ဂနွေနေ့ကသမရဖောခါခေမှုဦးဆောင်ခဲ့ပြီးနိုင်ငံကိုမတိမငြိမ်ဖြစ်အောင်လုပ်နေသူတွေကိုလည်းပြင်းပြင်းထန်ထန်သတိပေးသွားပါတယ်။နိုင်ငံနဲ့ပြည်သူကိုကာကွယ်တဲ့အနေနဲ့နိုင်ငံကိုအနောက်ရှက်ပေးလို့တဲ့ပြည်တွင်းပြည်ပကလူတွေကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့သမရကအောင်မေပွဲအခမ်းအနားကိုတက်ရောက်လာကြတဲ့ထောင်နဲ့ချီတဲ့လူအုပ်ကိုပြောကြားခဲ့ပါတယ်။1994ခုနှစ်ကလူမျိုးရုံးတပ်ဖြတ်မှုမျိုးနောက်ထပ်ဘယ်တော့မှအဖြစ်ခံမှာမဟုတ်ဘူးလို့လဲသမရကပြောပါတယ်လူမျိုးရုံးတပ်ဖြတ်ခံရမှု25နှစ်ပြည့်မြောက်ချိန်မှာပဲရဝမ်ဒါနဲ့ယူဂန်ဒါနိုင်ငံတို့ကြားတင်းမာမှုတွေလည်းကြီးထွားနေပါတယ
်အိန္ဒိယနိုင်ငံမှာရွေးကောက်ပွဲ32ကြိမ်ရှုံးနိမ့်ခဲ့မှုတဲ့ဒေါက်တာရှင်းဘာဘူးစူပူဒီဟာအခုလာမယ့်ရွေးကောက်ပွဲမှာလည်းသူဝင်ပြိုင်အောင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်အသက်84နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါက်တာစူပူရီဟာဆီယဝန်တူဦးဖြစ်ပြီးအိန္ဒိယနိုင်ငံအရှေ့ဘက်အော်ဒီဆာပြည်နယ်မှာနေထိုင်တာပါဒ 1962ခုကနေအခုချိန်ထိအိန္ဒိယအထွေထွေရွေးကောက်ပွဲတိုင်းမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့ရွေးကောက်ပွဲတိုင်းမှာသူရှုံးနေခဲ့ပါတယ်။အသက်ကြီးရင်းနေပြီဖြစ်တဲ့ဒေါက်တာစုဝူဒီကသူဟာအိန္ဒိယတနိုင်ငံလုံးရဲ့တူဦးတည်သောတတိပုဂ္ဂလကိုယ်စားလှယ်လောင်းဖြစ်တယ်လို့ကြွေးကြော်ပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်လောင်းဒေါက်တာစုဝူဒီဟာသူနေထိုင်တဲ့ဗရာမာပါမြို့တကျောကိုတိမ်တက်တိမ်ဆင်းလက်ကမ်းကြော်ညာတွေရှောက်ဝေရင်တကူတော်မဲဆွယ်စီယုံကြီးလုံနေတာပါသူအနေနဲ့နိုင်ငံရေးပါတီတွေကိုဝင်လှုပ်ရှားဖို့ဘယ်တော့မှစိတ်အားထက်သန်မှုမရှိဘူးလို့ပြောဆိုပါတယ်နိုင်ငံရေးပါတီတွေရဲ့အကျင့်ပြတ်ချဆမှုနဲ့နိုင်ငံရေးယက်တီချက်ကိုမကြိုက်လို့ဖြစ်ပါတယ
်သတင်းတွေကိုမတ်တိန်ဒီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါအခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါရှင်အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ကတုံးရတားကျင်းပခဲ့တဲ့ရိုဟင်ဂျာရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်အောင်ပြစ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတွက်တာဝန်ရှိသူတွေပေါ်စုံစမ်းအရေးယူနိုင်ရေးနိုင်ငံတကာဥပဒေပညာရှင်တို့ကသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်ဧပြီလ5ရက်နေ့ကနေ9ရက်နေ့ထိ Oregon ပြည်နယ် Portland မြို့မှာကျင်းပတဲ့ Rohingya အရေးဆိုင်ရာ American မိတ်ဆွေများဆွေးနွေးပွဲကိုတမိုင်းဆိုင်ရာလူမှုအဖွဲ့အစည်း Oregon ကဦးစီးပြီး Americans for Rohingya Rohingya အရေးဆိုင်ရာ American မိတ်ဆွေများအဖွဲ့နဲ့ပြည်နယ်တက္ကသိုလ်3ခုကနေပူးပေါင်းပြုလုပ်ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ဩဂုတ်လကမြန်မာလုံခြုံရေးစခန်းတွေကိုဝင်တိုက်ခဲ့တဲ့အာဆာရိုဟင်ဂျာအဖွဲ့ကိုမြန်မာစစ်တပ်ကပြန်ပြီးချေမှုန်းနဲ့နယ်မြေရှင်းလင်းရေးအတွင်းရိုဟင်ဂျာ9သိန်းလောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အခြေအနေအထိအလွန်ဆိုးရွားပြင်းထန်လာတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာတရားခုံရုံးတွေကနေကင်တွယ်ဖို့ကြိုးပမ်းနေတာတွေကိုOregon ဆွေးနွေးပွဲမှာတုံ့တက်ခဲ့ကြတယ်လို့ပွဲစီစဉ်သူတဦးဖြစ်တဲ့ Americans for Rohingya အဖွဲ့ရဲ့ညွှန်ကြားရေးမှူး Yusuf Iqbal က VOE ကိုပြောပါတယ်
။နိုင်ငံကလော်ယာတွေကအဲ့ဒီသူတို့တဲ့အရေးကြီးဆုံးက evidence ပေါ့နော် evidence ဆိုတာကတရားရုံးမှာတင်သွင်းနိုင်တဲ့ evidence ပုံစံမျိုးသူတို့ကလိုအပ်တယ်။တချို့အချက်လက်တွေကကိုယ်ကိုယ်တိုင်တည်တော်ညာလည်းပဲတရားရုံးကလက်ခံနိုင်တဲ့ evidence တခုမဟုတ်ရင်တို့ကဒါတွေကိုတို့ကတန်ဖိုးထားတဲ့ evidence တွေတခုလို့လည်းမယူဆဘူး။ဆိုတော့အခုတို့တွေကဘာတွေကိုအဓိကရှာနေလဲဆိုတော့တကယ် hard evidence အဲ့ဒီ evidence ကနေပြီးတော့ chain of command ပေါ့။ဘယ်လိုကနေ command ပေးလဲဆိုတော့ attack ကနေပြီးတော့ the whole chain of command မှာဘယ်လိုတာဝန်ရှိလဲဆိုတော့ဒါမှတို့က accountability ကိုလုပ်နိုင်မှာပေါ့နော်။ဒီ victim တွေကနေပြီးတော့report လောက်တာတဲ့ဆာလို့ရှိရင်ဘယ်လို chain of ဘယ်လို command ကနေပြီးတော့ဘယ်လိုဘာတွေဖြစ်တယ်လဲဆိုတော့အဲ့ဒါကိုတို့အဓိကလိုက်ပါဒါရင်တကယ် accountability ကိုသွားနိုင်မှာဆိုတော့အဲ့လိုပုံစံမျိုးနဲ့တို့ကဆွေးနွေးသွားတယ်အဲ့ဒါကိုတို့အဓိကလုပ်နေတယ်လို့လည်းပြောတယ
်ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာဥပဒေပညာရှင်တွေတဲ့လက်ရှိ Oregon ပြည်နယ်ရာဇဝတ်မှုကင်းဆိုင်ရာဌာနလက်ထောက်ရှိနေချုပ်ကိုင်ဝုဒ်နဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှိနေဟောင်းလည်းဖြစ် American စစ်ဖက်ထောင်လိုင်းရေးဆိုင်ရာအကဲခတ်ဟောင်းတဦးလည်းဖြစ်တဲ့ Ellen Borelli လည်းပါဝင်ပါတယ်။သူတို့နောက်ဦးလုံးဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ဒီယာအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ကခန့်အပ်လိုက်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာရှေ့နေ American နိုင်ငံသား Nicholas Gumjian နဲ့အရင်ကလုပ်ဖော်ကင်ဘက်တွေဖြစ်ခဲ့တဲ့အတွက်မြန်မာနိုင်ငံကိစ္စသူ့ကိုတာဝန်ပေးလိုက်တာဟာအလွန်ထိရောက်မှုရှိတယ်လို့ပြောကြောင်း Yusuf Iqbal ကဆိုပါတယ
် Colas Comdiam ရဲ့အခုဒီမှာဆွေးနွေးသွားတဲ့ legal scholar နှစ်ယောက်ကသူနဲ့တူလောက်ဖော်ကန်ဖက်တွေဖြစ်တယ်သူအကြောင်းကောင်းကောင်းသိတယ်နောက်တစ်ခုကသူဟာအလွန်တော်တယ်နောက်ထက်မြက်တယ်လောက်ရည်ကန်ရင်ရှိတယ်ဆိုတော့ဒီကိစ္စမှာသူဟာတကယ်တင့်တော်တဲ့လူတစ်ယောက်ဖြစ်တယ်နောက်တစ်ခုက American နိုင်ငံကလည်းအခုအချို့ ICC နဲ့ပတ်သက်ပြီးတော့သူတို့မှာ clash တွေရှိနေတဲ့အချိန်မှာAmerican နိုင်ငံတရားဆိုတော့ဒီဟာ American နိုင်ငံနဲ့ဝင်ထွက်သွားလာပြီးတော့ American အစိုးရဘက်မှသူက presentation တွေပဲလုပ်ဖို့တူးတက်ဆိုရင်အခက်အခဲမရှိဘူးပေါ့အဲ့ဒီတော့ကသူတို့ကဒါကိုတော်တော်ကောင်းတယ်လို့ကြိုးဆို
မြန်မာအစိုးရဘက်က Rohingya ဆိုတဲ့အတုံးနှုံးကိုတော့လက်ခံခြင်းမရှိတာခွဲခြားဖိနှိပ်ခံရတာစတဲ့အခြေအနေဟာ Rohingya Muslim အတိုင်းဝိုင်းအတွက်လူကုန်တိုက်ခါပျောက်ဆုံးနေတဲ့အဖြစ်မျိုးရောက်ရှိနေတာကြောင့်အခုဆွေးနွေးပွဲကနေမြန်မာအစိုးရကိုထိထိရောက်ရောက်ဖိအားပေးနိုင်ရေးနိုင်ငံတကာပါဝင်တဲ့လက်မှတ်ရေးထိုးလှုပ်ရှားမှုကိုစတင်ခဲ့ကြောင်း Yusuf Iqbal ကပြောပါတယ
် Facebook Twitter တို့တခြား Social Media နဲ့ပြီးတော့ဒီ Rohingya ဟာ Human Being ဖြစ်တယ်အခုအချိန်မှာhuman dignity နဲ့ value တို့ကမရဘူးဒီဟာနဲ့ပတ်သက်ပြီးတော့လူသားတိုင်းအားလုံးမှာတာဝန်ရှိတယ်ဆိုတော့ campaign တခုကိုလုပ်ဖို့တက်ဆိုပြီးတော့တက်ရောက်တဲ့လူတွေအားလုံးကသဘောတူတယ
်။ရိုဟင်ဂျာအရေးဆိုင်ရာအမေရိကန်မိတ်ဆွေများဆွေးနွေးပွဲကျင်းပရတဲ့အဓိကရည်ရွယ်ချက်ထဲမှာလဲအမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းမှာနေထိုင်တဲ့အမေရိကန်နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေဖိနှိပ်ခွဲခြားခံနေရတဲ့အခြေအနေပိုမိုသိရှိလာပြီးဝိုင်းဝန်းကူညီဖို့ဖြစ်တယ်လို့ယူဆပ်အစ်ဘယ်ကပြောပါတယ်။ပေါ်တလန်မြို့မှာလက်ရှိရိုဟင်ဂျာဒုက္ခသည်မိသားစုပေါင်း100ကျော်အခြေချနေထိုင်နေပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်။ကျမတို့အခုတော့မြမရေးရာဆွေးနွေးခန်းကိုတင်ဆက်မှာပါ။ကိုညံဝင်းအောင်ကနေပြီးတော့တင်ဆက်ထားပါတယ်ရှင
်။ဟိုဒီလိုက်သားကဒီ BACI လို့ခေါ်တဲ့ဟာလား။ Burmese American Community Institute ပါလေ။မြန်မာအမေရိကန်လူမှုအတိုင်းဝန်အဖွဲ့အစည်းမှာတာဝန်ရှိပုဂ္ဂိုလ်တူဖြစ်ပါတယ်။ဆိုတော့အဲ့ဒီအဖွဲ့ကဒီအမေရိကန်ပြည်တော်စုဘယ်မှာအခြေစိုက်ဖွဲ့ထားတာလဲ။ဘာတွေဘယ်သူတွေအတွက်ကိုဘာတွေအဓိကလုပ်ပေးနေတာပါ
။ဟုတ်ကဲ့ပါ။ကျွန်တော်တို့ Burmese American Community Institute တို့2017မှာစတင်ပြီးတော့မှဖွင့်ထားတာဖြစ်တယ်။ဒီ Indianapolis Indiana တက် Indiana State မှာအခြေစိုက်ပြီးတော့မှကျွန်တော်တို့ဖွင့်ထားတာဖြစ်တယ်။တနိုင်ငါလို့လဲကျွန်တော်တို့ operational လုပ်တဲ့အပိုင်းနေတဲ့ရှိတယ်ကျွန်တော်တို့ဖွင့်စီရချင်းရဲ့အတိတ်ကအကြောင်းရင်းနဲ့ရည်ရွယ်ချက်ကတော့ဒီမြန်မာပြည်ကနေအကြောင်းမျိုးမျိုးကြောင့်ရောက်လာတဲ့ကျွန်တော်မြန်မာပြည်ကလူတွေကိုအောင်မြင်နိုင်အောင်ကျွန်တော်တို့ပတ်ပိုးကူညီပြီးတော့မှဝန်ဆောင်မှုတွေပေးဖို့ပဲဖြစ်ပါတယ်အဲ့လိုလုပ်တဲ့နေရာမှာပညာရေးကိုပေးတယ်ပြီးတော့မှ denaturalization လို့ခေါ်တဲ့နိုင်ငံသားဖြစ်ခြင်းဝန်ကားတွေကိုကျွန်တော်တို့ကူညီပေးတယ်ဒီမှာအလောက်ကန်နဲ့ပတ်သက်ပြီးတော့မှလည်းကျွန်တော်တို့အကူအညီပေးတယ်။ပြီးရင် advocacy သူတို့ရဲ့ကောင်းရာကောင်းကြောင်းဖြစ်နိုင်အောင် policy making process နဲ့ဒီ state level national နဲ့ international level မှာသူတို့ advocacy လည်းကျွန်တော်တို့ဝင်လာဖြစ်တယ်
။ကျွန်တော်နားလည်ထားတာက American ပြည်ထောင်စုကိုရောက်လာကြတဲ့ဒီချင်းတိုင်းသားအများစုပါဆိုရင်ဟာလာဒီဒုတိယနိုင်ငံမြန်မာနိုင်ငံနဲ့ထွက်ပြီးဒုတိယနိုင်ငံတစ်ခုသွားတယ်ပြီးတော့ဒီအမေရိကန်ပြည်ထောင်စုကိုတတိယနိုင်ငံအဖြစ်နဲ့ဟာလာအခြေချနေထိုင်ဖို့ရောက်လာတဲ့ဒုက္ခတွေအများစုဖြစ်ပါတယ်ဟု
တ်ကဲ
့ဆိုတဲ့အခါကျတော့ဟာလာဒီချင်းတိုင်းသားတွေကအမေရိကန်ပြည်ထောင်စုမှာဘယ်လောက်ထိများများရှိနေပါလဲ
ဟုတ်အားလုံးကိုကြည့်မယ်ဆိုလို့ရှင်တုံသိန်းလောက်ရှိပြီလို့ကျွန်တော်တို့ခန့်မှန်းရတယ်အဲ့ဒီထဲမှာကရင်ကအများဆုံးဖြစ်တဲ့ကရင်က9,000လောက်ပြီးရင်ကျွန်တော်တို့ချင်းတွေက6,000လောက်ဖြစ်တယ်
မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဟိုအရသာအစိုးရဖြစ်တဲ့ဒီ NLD အစိုးရအပြောင်းအလဲလည်းဖြစ်လာပြီပေါ့လေ
ဟုတ်တယ
်ဆိုတော့ဒုက္ခသည်တွေကဆက်ထွက်နေတုံးမလားခင်ဗ
ျရှိတော့ရှိပါတယ်ဒါပေမဲ့မြန်မာတော့ဟိုးတို့ကလည်းတော့မရှိတော့ဘူးလေအခုကဒီ pre-two category လို့ခေါ်တဲ့ဒီအုပ်လိုက်အစုလိုက်နဲ့ထွက်သွားတယ်နိုင်ငံတကာလည်းအဲ့လိုထွက်သွားတာအတိမတ်ပြုတယ်ဆိုတဲ့ဟာမရှိတော့ဘူးတော်တော်လည်းပဲ individual cases ပေါ့လေတယောက်တစ်ပေါက်ကတစ်ခုခုပြဿနာရှိတယ်ဆိုလို့ရှင်ဒီနေ့အထိထွက်နေဆက်ဖြစ်တယ
်ဟိုဒီလိုက်သာတည်တဲ့အတိုင်းပဲမြန်မာနိုင်ငံမှာလွှတ်တော်ထဲမှာဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးလုပ်ဖို့ဒီ NLD ပါတီဘက်ကစ조사နေတာတွေ့ရပါတယ
်ဟုတ်ကဲ့
ဆိုတော့ဒီကြိုးပမ်းချက်အပေါ်မှာပေါ့နော်ဟာလာတိုင်းသားအရေးကိစ္စနဲ့ပတ်သက်ပြီ
းဟုတ်ကဲ့
ဘာမျှော်လင့်ချက်ထားပါလဲ
အကောင်းဖြစ်လာမယ်လို့မျှော်လင့်ချင်တယ်အဲ့ဒီမျော်လင့်ချက်မှာစစ်သားလည်းပါဝင်ဖို့လိုတယ်စစ်သားလည်းတရားကိုဖြစ်မြောက်အောင်ပါဝင်ပြီးတော့မှဂူညီပြီးတော့ဖွဲ့စည်းဖို့ခြေကဥပဒေအပြောင်းအလဲဖြစ်တဲ့အထိဒီကိုယ်တိုင်ပါမှဖြစ်မယ်လို့ကျွန်တော်ပထမဆုံးပြောချင်တယ်2008 Constitution ကိုကြည့်မယ်ဆိုလို့ရှိရင် Democracy မဆန်ဘူးဆိုတာအားလုံးကကျွန်တော်တို့သဘောတူတယ
်ဟုတ်
ပြောင်းရမယ်ဆိုတဲ့ဟာနဲ့အားလုံးသဘောတူတယ
်
ဘယ်လိုပြောင်းရမလဲဘယ်အချိန်မှာပြောင်းရမလဲဆိုတဲ့နေရာမှာကျွန်တော်တို့ကအမြင်ချင်းမတူတဲ့ဟာလေးတွေရှိတယ်အခုအခြေတန်ပြီလို့ကျွန်တော်တယောက်အနေနဲ့မြင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ပထမအနေနဲ့ဒီပြောင်းနိုင်ဖို့ရအတွက်ကျွန်တော်လက်ရှိအစိုးရကနေပြီးတော့မှဒီ National Reconciliation and Peace Process လမ်းစဉ်နဲ့တွားပြီးတော့ဒီတိုင်းသားလူနည်းစုတွေရဲ့အားလုံးအပါဝင်နိုင်ငံရေးပါတီအားလုံးအပါဝင်စစ်သားပါအပါအဝင်ဒီဟာပြောင်းမယ်ဆိုပြီးတော့သူတို့ရင်မှန်းထားတာဖြစ်တယ်ပြောင်းရမယ်ဟာ ဘာကြောင့်လူတယ်လဲပြီးတော့မှပြောင်းနိုင်တယ်လဲဆိုတဲ့ဟာပြီးတော့မှစဉ်းစားရမယ့်ပုံမှန်စိုးရိမ်စရာမရှိဘူးလို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့
ဒါမဲ့ဒီတက်မတော်သားကိုယ်စလဲဒီစစ်တပ်ဘက်ကဟုတ်လားသူတို့စဆွဲတွေကဒီစစ်တပ်ရဲ့အခန်းကဏ္ဍကိုထိတ်ဆုံးကိုတင်ပြီးတော့သူဆွဲတာရှိပါတယ်။ဒါလုံးသိပါ။သူတို့ကဟိုအာဏာကိုလက်လွတ်လိုက်ရမယ်ဒါမှမဟုတ်ရင်နောက်ကျောင်းပြန်အေးအယူမှုတွေအတွက်စိုးရိမ်တာမို့လို့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့ဘက်ကအကြောက်ကံငင်းနေမယ်ဆိုရင်အဲ့ဒီအချက်ကိုသဘောတူတယ်လား
ဟုတ်ကဲ့အဲ့ဒီမှာစစ်သားနဲ့စိုးရိမ်တာကျွန်တော်မြင်တဲ့လောက်ဆိုလို့ရှိရင်သူတို့ရဲ့ security သူတို့ရဲ့လူချုပ်ရေးလူချုပ်ရေးမှာစီးပွားရေးလည်းပါတယ်ပြီးလို့ရှိရင် legal လည်းပါတယ်အဲ့လို့ချူရင်အဲ့ဒီဟာတွေမရှိအောင်ကိုကျွန်တော်တို့နိုင်ငံတော်အတိုင်းပြပအတိုင်းပြခပုတ်ကူတွန်အောင်စားစုကြည်ကိုယ်တိုင်ကဆောင်ရွက်ထားတာလည်းရှိတယ်ပထမချက်အနေနဲ့ဒီအခု NLD မတက်လာခင်ကလေးကခဏခဏသူပြောတယ်ဒီစစ်သားဆိုတာကျမရဲ့အဖေဟာနေပြီးတော့မှထောင်ထားတဲ့တန်ရုံးစီလည်းရှိတယ်ဒီစစ်သားနဲ့သူလက်တွဲပြီးမှကျွန်တော်တို့လုပ်မယ်ဆိုပြီးမှသူခဏခဏပြောထားတာရှိတယ်ဒုတိယအချက်အနေနဲ့ဒီလုတ်ပြီးခဲတဲ့သူတို့လုတ်ခဲတဲ့ဟာတွေကိုရန်ညှိုးပြီးတော့မှပြန်မသွားဘူး revenge ပေါ့လေအဲ့ဒါမရှိဘူး leeway ဒီလွတ်လပ်ခွင့်ပေးဘူးရာအဲ့ဒါစင်စစ်ထားတာရှိတယ်စင်စစ်ထားတာဆိုတော့ခုဘာမှမလုပ်ဘူးလုပ်မယ်ဆိုတဲ့ mechanism လည်းမရှိဘူးအဲ့ဒါ intention လည်းမရှိဘူးဆိုတော့အဲ့ဒီ၃ခုအဲ့ခုလုတ်ပြီးပြီဆိုတော့နံပါတ်3အချက်ကကျွန်တော်တို့စစ်သားကနေခဏခဏပြောတဲ့ဟာနိုင်ငံချဩဇာလွှမ်းမိုးမှုကိုသူတို့လက်မခံဘူးအဲ့ဒီဟာဒွန်အောင်ဆန်းစုကြည်ကနေပြီးတော့မှအဲ့လိုပုတ်ကုံမျိုးမဟုတ်ဘူးဆိုတာသူပြတ်သားနိုင်ခဲ့တယ်ဒီ International Fact Finding Mission သူအဖွဲ့မခံဘူးဖွဲ့တော့ဖွဲ့တယ
်ကုလသမဂ္ဂ
ကုလသမဂ္ဂကနေပြီးတော့မှfact finding mission လို့ခေါ်တယ်
ဟောပေါ့အချက်လက်ရှာ
အချက်လက်ရှာဖွင့်ရေး committee ကိုမြန်မာပြည်ဝင်ပြမသူတို့ကြိုက်တယ်လို့လွှတ်မှုလို့မရအောင်သူလက်မခံခဲ့ဘူးသူတို့ဘာပြတ်သားခဲ့လဲဆိုလို့ရှိရင်ကိုယ်နိုင်ငံကိုယ်ပြည်သူလူထုရဲ့လက်ခံမှုမရှိဘဲနဲ့နိုင်ငံခြားဩဇာနဲ့ကျွန်တော်မြန်မာနိုင်ငံကျွန်တော်ဥဆောင်သွားမှာမဟုတ်ဘူးဆိုတာသူပြတ်သားနိုင်ခဲ့တယ်အဲ့တော့ဒီအချက်လက်တွေကိုကြည့်မယ်ဆိုလို့ရှိရင်စစ်အစိုးရ or စစ်တပ်ကနေပြီးတော့မှကြောက်စရာမရှိဘူးလို့ကျွန်တော်မြင်တယ်။ဆိုတော့ခဏခဏဒီကျွန်တော်တို့လူကြီးခေါင်းဆောင်တွေလည်းပြောတယ်အကောင်စုကကျွန်တော်တို့မြင်ရမှာကနိုင်ငံအတွက်တနိုင်ငံလို့အတွက်တကယ်ဒီမိုကရေစီနစ်ကြသလားဒီဒီမိုကရေစီကလွတ်လပ် or ဒီဖွပြူတူတင်းရင်းနဲ့နိုင်ငံလို့အတွက်တန်းပြည်လို့အတွက်ကောင်းတဲ့ constitution ဖြစ်သလားဆိုတော့ကျွန်တော်ကြည့်ရမှာဖြစ်တယ်ဆိုတော့အဲ့ဒါကိုအားလုံးချစ်ချင်းအဖြစ်ပြောမယ်ဆိုလို့ရှိရင်စစ်သားကနေပြောမှလက်မခံနိုင်စရာအကြောင်းမရှိဘူးဆိုတော့သူတို့လက်ခံလာမယ်လို့ကျွန်တော်တို့မျှော်လင့်ချင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဒီတိုင်းသားတွေအခွင့်အရေးပေါ့နော
်ဟုတ်ကဲ့
သူတို့ဖြစ်ကိုအီလိုက်ဇာတို့လိုဒီဟိုချင်းတိုင်းသားတွေအနေနဲ့ရောကိုပြည်နယ်မှာဟိုတိုင်းသားတွေအတွက်ဘယ်လိုမျိုးအခွင့်အရေးတွေလိုအပ်ပါ
တိုင်းသားတွေဆိုတဲ့နေရာမှာကျွန်တော်တို့ကခဏခဏကျွန်တော်တို့ပြောတာဒီမိုကရေစီဒီမိုကရေစီဆိုတဲ့နေရာမှာလည်းဒီ simple majority democracy မဟုတ်ဘဲနဲ့ federalism အခြေခံတဲ့ဒီမိုကရေစီလို့ကျွန်တော်ခဏခဏဩတယ်ဒီဟာကိုကျွန်တော်တို့တည်ထောင်နိုင်တယ်ဆိုလို့ရှိအလိုလိုနဲ့တိုင်းသားလူနယ်စုတွေနဲ့ဘာသာနည်းတွေရဲ့grievances ပေါ့လေအဲ့ဒါတွေအားလုံးတစ်ခါတည်းဖြေရှိတယ်လို့ကျွန်တော်အနေနဲ့ဆိုတော့တကယ်စစ်မှန်တဲ့ federal democracy ရတယ်ဆိုလို့ရှိတရားတွေအားလုံးဖြေရှိတယ
်ဟုတ်ကဲ့ကိုအီလိုက်ဇာတို့ဆိုရင်ဒီ American နိုင်ငံမှာရောက်နေပြီမဲ့ဟုတ်လားကိုချင်းတိုင်းသားတွေအရေးရောဒီမြန်မာနိုင်ငံထွက်လာတဲ့ဒုက္ခတွေအရေးကိစ္စကိုလည်းကူညီဆောင်ရွက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့
တကယ်တမ်းဆိုရင်မြန်မာနိုင်ငံမှာဒုက္ခတွေဆိုတာတော့မရှိတဲ့ဘောလေ
ဟုတ်ကဲ့
အဲ့တော့ဒီဒုက္ခတဲ့ပြဿနာကိုမြမအစိုးရအနေနဲ့ဘာဒီကင်တွဲဆောင်ရွက်ဖို့လိုတယ်လို့ကြံပေးချင်ပါတယ
်ဒီဒုက္ခတဲ့အနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့စနှုန်း criteria ကိုကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ်ကျွန်တော်ပထမအနေနဲ့ကျွန်တော်တို့က safely လို့ချူရေးရှိဖို့လိုတယ်အဲ့ဒီလို့ချူရေးဆိုပြီးမှပြောတဲ့နေရာမှာဒီနေတာရဲ့လို့ချူရေးလို့တယ်လို့ fundamental လို့ချူရေး fundamental ဆိုတာ legal constitution
အခြေခံချက်ပေါ့
အချူခံအချက်နဲ့အခြေခံဥပဒေပေါင်းအဲ့ဒါတွေမှာလို့ချူဖို့ကလို့တယ်ဒုတိယဟာကဒီ program dignified return ဆိုတဲ့နေရာမှာဒီပြန်လည်နေရာချက်ထားပေးတဲ့ program စနစ်တကျရှိဖို့လိုတယ်။အဲ့ဒီရှိမှသာလေကိုကပြန်သွားတဲ့နေရာအချိန်မှာလုံလုံချူချူနဲ့ဒီတိတ်ခါရှိရှိနဲ့ကိုအိမ်ကိုနေရာကိုပြန်သွားပြီးတော့မှကျွန်တော်တို့ရပွားကိုပြန်တည်ဆောက်နိုင်မှာဖြစ်တယ်။ထိထိရောက်ရောက်ကျွန်တော်တို့အမှတ်ခါချက်ပေးနိုင်မလား။ဆိုတဲ့ဟာကျွန်တော်တို့စဉ်းစားဖို့လိုတယ်။ဒီလက်ခံနိုင်တဲ့အချိန်တွေမျိုးရှိဖို့ကလိုတယ်။အဲ့ဒီအတွက်လက်ရှိဆိုရရဲ့နိုင်ငံတကာအတိုင်းဝိုင်းရင်ကျွန်တော်တို့အားလုံးဝိုင်းပြီးမှဆက်လုပ်ဖို့အလို့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဟု
တ်ကဲ့ကျေးဇူးတင်ပါတယ
်ဒါကတော့အမေရိကန်ရောက်ဒုက္ခသည်တွေကူညီထောက်ပံ့ပေးနေတဲ့အိန္ဒိယနာပြည်နယ်အခြေစိုက် BACI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးအလိုက်ဇာဗာနီကိုဝါရှင်တန် VOA ရုံးမှကိုညံဝင်းအောင်ကတွေ့ဆုံမေးမြန်းခဲ့တာပါရှင်။အခုတော့တကြံတေးတချင်းအစီအစဉ်ဖြစ်ပူစူးတီဆိုတဲ့မမကိုရိုင်ကားဆိုတဲ့တချင်းနားဆင်ကြရမှာပါရှင်။မြန်မာပိုင်းစီစဉ်တွေကိုဆက်လက်နားဆင်နေကြတာပါရှင
်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line 2 19 25 meter တွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မိုးထီးမိုးမူရွှေတူဖိုးရေလုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စားမှုတက်ဖြစ်ရေးဥပဒေနဲ့
ဒါကတော့မိုးတိမိုးမီအရှုပ်တော်ပုံဇသိန်းကန်းဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ရေးသားထားတဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါလိမ့်ရှင်။ဒါ့အပြင်ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့မြမပြည်ကပေးစာများအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်။ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေကြံကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဦးဆုံး VOE ကို Messenger ကနေစာတို့လေးတွေရေးပြီးမေးခွန်းတွေမေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုပြန်ကြားပေးချင်ပါတယ်။ Messenger ကနေပြောလဲဒီတော်ရရှင်တွေကိုပြန်ကြားပေးထားပါရနော်။တန်းဆိုရဲတော်ရရှင်ကအီးမေးလ်လိပ်စာတိလို့ရမလားတဲ့ကျွန်တော်ရဲ့အနှစ်20ကျော်ဖြတ်တန်းမှုရင်ဖွင့်စရာရှိလို့ပါအခုတော့မဟုတ်သေးပါဘူးဒီစာရောက်မရောက်အစမ်းကြည့်တာပါတဲ့ဟုတ်ကဲ့ပါရင်ဖွင့်ရေးသားခြင်းနဲ့ဆိုရင်ကျမတို့ကိုဒီ Messenger မှာရေးလို့ရပါတယ်အီးမေးလ်နဲ့လည်းပို့လို့ရတာဟုတ်ပါတယ်လွယ်လွယ်ကူကူဒီ Facebook Messenger ကိုအသုံးပြုပြီးတော့လည်းရေးနိုင်ပါရဲ့နော်တိတိချင်းတောင်းချင်တာကိုလည်းဒီမှာတောင်းလို့ရပါတယ်ရှင်email ရေးပို့မယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဦးလေးဆိုတဲ့ messenger ကတော်ရရှင်ကတော့အစာတူတူလေးရေးလာတာပါ။မင်္ဂလာပါ VOE ။သတင်းထူးသတင်းမှန်တွေကိုနေ့စဉ်နားထောင်ရလို့ကျေးဇူးတင်ပါတယ်တဲ့။အားပေးလျက်ပါ။ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေကြပါစေလို့ဆုလိုပါတယ်။ကျေးဇူးအထူးပါရှင်။စောစောစီစီနှစ်သစ်စုမွန်တောင်းလာကြတဲ့တော်ရရှင်ကြီးရဲ့အစာရင်းလဲလက်ခံရရှိပါရဲ့ရှင်။မိုက်ကယ်ယင်ဆိုတဲ့တော်ရရှင်နှစ်သစ်စုမွန်တောင်းပေးလာပါတယ်။ဒီတော်ရရှင်ကကျွန်တော်က Facebook ကနားထောင်ရတာများတယ်။အခုတော့ပိုကောင်းတဲ့နီလန်တွေ့ပြီ။ VOA app ကို download လုပ်လိုက်လို့နားထောင်ရတာပိုအဆင်ပြေပါတယ်။ကျေးဇူးပါ။ကျွန်တော်လိုအတန်ဖိုင်ပိုင်းပြဿနာရှိတဲ့သူတွေအတွက်လည်းမျှဝေပေးလိုပါတယ် VOA ။ VOA မိသားစုတွေအားလုံး God bless all လို့ရေးလာပါတယ်။ဒီတော့ရှင်ကအခုတကြံမတိုင်ခင်စောစောစီစီအေပီလာ3ရက်နေကပဲနှစ်တင်ဆွမရေးပို့လာတာပ
ါမင်္ဂလာပါ VOA အတားတကြံမကြမီရောက်လာတော့မှဆိုတော့ဘယ်သူမှရေမလောင်းခင်ကျွန်တော် VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုရေလောင်းလိုက်ပါတယ်မြန်မာနိုင်ငံမှာတော့အခြားပြည်ပရောက်မြန်မာနိုင်ငံသားများအတွက်လူအင်ဆန္ဒအားလုံးပြည့်စုံနိုင်ပါစေနှစ်တင်မှာစစ်ပွဲတွေရပ်ပြီးငြိမ်းချမ်းနိုင်ပါစေပြည်ပရောက်နေသူတွေအတွက်မြန်မာပြည်မှာတငယ်ချင်းတွေအတွက်ညနန္ဒာသချင်းတောင်းဆိုပါရစေနှစ်သစ်မှာပျော်ရွှင်နိုင်ကြပါစေဗျာ
ဟုတ်ကဲ့ပါရှင်ဒီတော်ရရှင်ပေးပို့တဲ့အတာရည်အေးအတွက်အထူးကျေးဇူးတင်ပါတယ်နော်တော်ရရှင်တကုံမျိုးတက်ကတော်ရရှင်ဦးလာထွန်းကလည်းကျမတို့ကိုမပြတ်မကွက်အတာတကြံမေတ္တာစုမပေးပို့လာတာပ
ါ VOA ခင်ဗျာမကြခင်မှာပဲမြန်မာနှစ်သစ်ကူဘရောက်တွေဖူးပွင့်ဝင်မဲ့တကုဒါတကြံခါရောက်တော်မှာပါထူးမြတ်တဲ့နှစ်သစ်ကူချိန်ကာလတိုင်းမှာဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြလျက်ခန္ဓာဝင်ကိုယ်လုပ်ငန်းတာဝန်တွေကိုကောင်းစွာဆွတ်ဆောင်နိုင်ကြပါစေလို့အထူးမေတ္တာပို့ဆုမကောင်းတောင်းလိုက်ပါရခင်ဗျာ Facebook ကလွန်ခဲ့တဲ့၄နှစ်ကတင်ခဲ့တဲ့ဘလောက်တွေပွင့်ပြန်လာပြီ Post ကိုအမှတ်တရပြန်တင်ပေးလာလို့ဘလောက်ပန်းလေးတွေလက်ဆောင်ပေးလိုက်တာပါတကြံမှုကိုမျှော်လင့်ရှာတဲ့ဘလောက်ဖူးလေးပဲတမျက်တနှုတ်ပန်ဆင်ကြရတဲ့အမျိုးသမီးလေးတွေလှသက်တင့်စေဖို့နဲ့ငြိမ်းချမ်းစေဖို့လဲဆူတောင်းလိုက်ရတာပါ
ဟုတ်ကဲ့ပါဦးလာထွန်းပေးဖို့ရဲ့မေတ္တာကြောင့်ကျွန်တော်တို့အထူးပဲစိတ်နှလုံးပျော်ရွှင်ရပါရဲ့နော်ဦးလာထွန်းအတွက်လည်းမင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဆူတောင်းပေးချင်ပါတယ် တော်ရရှင်ရဲ့မှတ်ချက်တို့လေးတွေကိုဆက်ပြီးတော့ပြောပြပေးပါမယ်နော်။ကိုမင်းမင်းဆိုတဲ့တော်ရရှင်ကတော့ဒီစီဇန်ကိုအရင်ကိုကြိုက်နှစ်တပါတယ်။ဖီယိုရဲ့အဖွဲ့သားရဲ့အားလုံးကောင်းမွန်စွာနဲ့လူရင်စံနာတွေပြေကြပါစေဆိုတော့ဆုတောင်းပေးလာပါရစေ။မက်ခင်ခင်ထားကလည်းတရင်နေစာပေတွေကိုရိုင်းအိမ်ထဲကနေမလေးလာရပဲနဲ့ဒီစီဇန်လေးကနေအားလုံးကြည့်ရှုဖတ်ရှုရလို့အထူးကျေးဇူးတင်ပါတယ်လို့
ဖြစ်ပါတယ
်အောက်ကောင်းမြတ်ဆိုတဲ့တော်ရစင်ကတော့ကျေးဇူးပြုပြီးရခိုင်ပြည်ကတည်င်းနေအမှန်တင်ပြပေးစီချင်ပါတယ် view ရေတည်င်းမီဒီယာတော်တော်များများအမှန်ကိုမရေးကြလို့ပါပဲလိုက်ပြီးတော့ရေးကြပါတယ်ပြည်သူတွေတည်င်းအမှန်ကိုမသိရပါဘူးတဲ့ဟုတ်ကဲ့ပါကိုအောင်ကောင်းမြတ်ရေကျွန်တော်တို့ video ကတော့ ban light တည်င်းမှန်တွေကိုလည်းအမြဲတမ်းတင်ဆက်ပေးနေတာပါနော်နောက်ထပ်သောရရှင်တစ်ယောက်ကတော့ကိုဆိုတဲ့သောရရှင်မှာဒီသောရရှင်ကဖုန်းပြေမကုန်မဲနဲ့ video ကိုဖုန်းထဲကနေ FM လိုမျိုးနားထောင်လို့ရရင်ကောင်းမယ်ဗျာတဲ့ radio ကအတန်မကြီးအခု Facebook ကဖွင့်နားထောင်ရတော့နေတိုင်းဆိုတော့ပတ်စံကုန်ပါတယ်ဟုတ်ကဲ့ပါ Facebook ကနေအသုံးပြုတော့နားဆင်ရတာအထူးပတ်စံကုန်တယ်ဆိုတာကျွန်တော်တို့စာနာမိပါတယ်ရှင်ဒီတော့လည်းစိတ်မကောင်းပါဘူးနော် radio အတန်လှိုင်းတွေကတော့ဟိုရာဇီဥရုကိုလိုက်ပြီးတော့ကြည်ရင်လည်းကြည်မကြည်ရင်လည်းမကြည်ဖြစ်တတ်တာမလို့ radio အတန်လှိုင်းလေးကိုလည်းတစ်ချက်တစ်ချက်ဖမ်းပြီးတော့နားဆင်ကြည့်ပါအောင်လို့ပြောချင်ပါတယ်ဒါနဲ့ကိုဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA 1.2 1.3 ရဲ့အားလုံးကျေးဇူးကြပါစေ။ဒါနဲ့ဥကျော်စင်တာကမြန်မာပြည်ကဗိုင်းမျိုးသားလည်းသိပြရစေ။မဲအစ်တာကျော်လည်းဗိုင်းမျိုးသူလည်းသိကြပါရဲ့တဲ့။ဟုတ်ကဲ့။အငယ်ဥကျော်စင်တာကိုဒီစားဖတ်ရင်လည်းကျွန်မလှမ်းမေးလိုက်တော့သူထိုင်ကောင်ကနေအော်ပြောပါရဲ့။ဥကျော်စင်တာကစစ်တွေမြောက်ဦးတန်ရွဲမောင်တော်အဲ့ဒီအကုန်အဲ့မျိုးသားတွေလို့ပြောလို့ရပါရဲ့တဲ့။အဲ့ဒီမျိုးတွေအနှက်မှာနေဘူးလို့ပါလို့ပြောလာပါရဲ့။ကျွန်မကတော့ရန်ကုန်ကပါပဲရှင်။ဖီဂိုအပိရဲ့အတွက်အထူးကျေးဇူးတင်ပါရနော်။ကောင်းစာနီမိုးဆိုတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးခြင်းပါရ။သူကလည်း Messenger ကနေပြောပဲရေးလာတာပါ။ကျွန်တော်ကမဲဆောက်ကပါ။ကျွန်တော်ရဲ့ဖုန်းနံပါတ်ကိုခေါ်ပါရဲ။ဆွေးနွေးပွဲတွေကိုအရန်ကြိုက်လို့ပါ။ဆိုပြီး VOE နဲ့ဆွေးနွေးခြင်းလို့ရပါလားဆိုတော့မေးလာပါရ။ဟုတ်ကဲ့။ကိုကောင်းစာနီမိုးဖြေစားပေးရမယ်ဆိုရင်တော့ကျွန်တော်တို့အစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ရပါရ။ဒါမို့လည်းဘယ်အစီအစဉ်မှာပါဝင်ဆွေးနွေးခြင်းလာလဲကျွန်တော်တို့ကိုတိတိကျကျပြောဖို့လိုပါရနော်။view ကို messenger အနေနဲ့ပြီးတော့လဲစာပို့လို့ရသလိုအပတ်စဉ်စနေဒါမှမဟုတ်အင်္ဂါဒါရိုက်လိုင်းဆွေးနွေးပွဲအစီအစဉ်မှာပေါ်ပြီးတော့ဆွေးနွေးခြင်းနဲ့ဆိုရင်လဲဒီ messenger ကနေပြီး comment ရေးလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးခြင်းနဲ့အကြောင်းအရာကြေညာထားတဲ့နေ့ဆိုရင်ပြန်ပြီးတော့တယ်လီဖုန်းနံပါတ်နဲ့စာရေးလိုက်ပါတပတ်နဲ့တပတ်ဆွေးနွေးတဲ့အကြောင်းအရာတွေမတူလို့ကိုဘယ်နေ့ကိုဆွေးနွေးခြင်းတာလဲကျမတို့တိတိကျကျအကြောင်းကြားလိုက်ရင်ကျမတို့ပြန်ပြီးတော့ဆက်သွယ်ပေးပါတယ်ရှင် view အစီအစဉ်တွေကိုအားပေးရတဲ့အထူးကျေးဇူးတင်ပါတယ်ထုံးနေပြီးတဲ့အစီအစဉ်တွေကိုနားဆင်ပြီးကြည်လာကြတဲ့တော်ရရှင်တွေထဲမှာဆိုရင်တော့ကိုမင်းမောင်မောင်ဆိုတဲ့တော်ရရှင်ကကျွန်တော်ကတော့ view ရဲ့ပင်တိုင်းတော်ရရှင်တဦးတော့မဟုတ်ပါဘူးတဲ့ဒါပေမဲ့လည်း view ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေဆုတောင်းပေးလာပါတယ်စိတ်ဝင်စားစရာပါနော်ပင်တိုင်းတော်ရရှင်မဟုတ်ပေမဲ့လည်း view ကိုကြည့်ရှုအားပေးတဲ့တော်ရရှင်တယောက်ဖြစ်ပုံရပါတယ်သူက
လေးစားရပါတယ် view ခင်ဗျာကျွန်တော်ကတော့ view ရဲ့ပင်တိုင်းတော်တရှင်တဦးတော့မဟုတ်ပါဘူးဒါပေမဲ့ VOA ဝိုင်းတော်သားများအလုံးကျမ်းမာကြပါစေ။ပြီးခဲ့တဲ့ April 1ရက်နေ့မနက်က VOA ရန်ကုန်ရုံးခွဲက VOA ဝိုင်းတော်သူမက်ခင်ဖြူထွေးဆွေးနွေးတင်ဆက်တဲ့မြန်မာနိုင်ငံမှာအဂတိလိုက်စားမှုအခြေအနေနဲ့ပတ်သက်လို့ဆရာဦးကြီးမြင့်နဲ့ဒေါ်ညိုညိုတင်းတို့ဆွေးနွေးတာမှာတိုင်းဝန်ကြီးချုပ်တို့ဌာနဆိုင်ရာတို့အဂတိလိုက်စားမှုအကြောင်းကိုရွှမ်းရွှမ်းဝေအောင်ပြောသွားတာကိုနားထောင်လိုက်ရတဲ့အတွက်ကျွန်တော်ရင်ထဲကပြောပြချင်တာလေးတစ်ခုဖြစ်လာလို့ပါကျွန်တော်လဲဝန်ထမ်းတယောက်ပါဝန်ထမ်းကောင်းမှနိုင်ငံကောင်းမယ်လို့မှတ်သားမှုပါတယ်ဝန်ထမ်းတွေဘာကြောင့်အဂတိဖြစ်ရတယ်လဲဆိုတာကိုသိခြင်းဝန်ထမ်းလိုင်းကန်းတွေနေအိမ်တွေကိုကွင်းစင်ပြီးစစ်တမ်းကောက်ယူခြင်းသိနိုင်ပါတယ်ဥပမာပူတာအိုမြို့ဗမော်မြို့စတဲ့လေကြောင်းရဲတွေဆိုရင်တာဝန်သာကြတာနေအိမ်လိုင်းကန်းမရှိဘူးရုံးမရှိဘူးအလားတူနိုင်ငံအနှံ့ဝန်ထမ်းတွေဝန်ထမ်းအင်အားလုံလောက်မှုရှိပါသလားရတဲ့လစာနဲ့မိသားစုစားဝတ်နေရေးကလေးចောင်းစည်ရိတ်အတန်းကြည့်ရင်ကျူရှင်လာကအဆောင်လာကကျမ်းမာရေးလူမှုရေးစသည်ဖြင့်တွေးကြည့်ရင်သိနိုင်ပါတယ်ကျွန်တော်ပြောချင်တာကတော့ဝန်ထမ်းတွေကိုတင်းတင်းနဲ့လာစားပေးပါဒီလိုပေးနေလို့မှအဂတိဖြစ်တယ်ဆိုရင်အလုတ်ဖြုတ်ပြစ်ပါထောင်ချပါ
ကချင်ပြည်နယ်ကကိုမဲမောင်မဖြစ်ပါတယ်ဟုတ်ကဲ့ပါခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် VOA စီစဉ်တွေကိုဖြစ်နိုင်ရင်တော့ပုံမှန်နားဆင်အားပေးပါလို့ပြောချင်ပါတယ် VOA ကတင်ဆက်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း Facebook မှာလည်းလည်းကူကူကြည့်ရှုလို့ရပါတယ်နော်ရင်ဖွင့်ကျင်ပါတယ်ဆိုတော့မေးလာတဲ့သောရရှင်တယောက်ကတော့နိုင်လင်းဦးပါဒီသောရရှင်ကလာဝခရုံနဲ့ပတ်သက်ပြီးပြောချင်လို့နှိပ်စက်လွန်အားကြီးလို့ပါတဲ့ဟုတ်ကဲ့ပါဘယ်မှာရင်ဖွင့်ရမလဲမေးလာလို့ဒီနေရာမှာရင်ဖွင့်ရပါတယ်လို့ပြန်လာတော့ဒီသောရရှင်ကနောက်တနေ့မှာပဲသူ့ရဲ့ရင်ဖွင့်စာလေးကို Messenger ကနေရေးပို့လာတာပါသောရရှင်ကိုနိုင်လင်းဘလို့ပြဿနာများကြုံနေရပါလဲ
ကျွန်တော်တို့မောင်နှမ၄ယောက်မှတ်ပုံလေး10နှစ်ကတ်ကနေ18နှစ်ကတ်လဲတာကိုတစ်နှစ်ကျော်နေပြီအခုနှစ်မရသေးလို့ပါသူတို့လိုအပ်တယ်လို့တောင်းတဲ့စာရွက်စာရံလည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတဲ့လောက်လည်းပေးထားပါတယ်အဲ့ဒါကိုနေပြည်တော်ကနေမကြဘူးပဲပြောနေပါတယ်တစ်နှစ်ကျော်ကြာနေပါပြီမှတ်ပုံတရမှာ passport ထုတ်လို့ရမှာဆိုတော့မှတ်ပုံတွေကိုထိုင်စောင့်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်10နှစ်ကကနေ18နှစ်ပြန်ချိန်တာအဲ့လောက်အချိန်ဆွဲထားတာလောက်ဝကရုံးကိုသွားတော့ဘာမှမထူးဘူးပဲပြောပါတယ်ကူညီပေးပါမှန်မှန်ကန်ကန်လှုပ်ထားတာပါ
ဟုတ်ကဲ့မှတ်ပုံတွေထုတ်ပေးဖို့အရေးနေပြည်တော်ကအကြောင်းမပြန်သေးလို့ပါဆိုလို့ဘာလုံးမှလုံးလို့မရပါဘူးဆိုတော့ဒီသောရရှင်နိုင်လင်းရင်ဖွင့်လာတာပါသူဘယ်မျိုးနယ်ကနေပြီးတော့ဘလို့တင်ထားလဲဒီလိုမျိုးတိတိကျကျတော့အချက်လက်တွေရေးပြီးတော့မပို့လာပါဘူးနော်ကျွန်တော်တို့ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုဆက်ပြီးတော့သောရရှင်လေးကိုတကြံမြစ်တာဒီလက်စာတချင်းလေးတစ်ပုံနဲ့ဖြောပြပေးကြပါရနော်ဒါတူရဲ့နှစ်တွေဘလို့ပဲပြောင်းပြောင်းတကြံဆိုရင်ဘတော်မှယူမသွားတဲ့ချစ်စရာတချင်းလှလှလေးတစ်ပုံလို့ဒီတချင်းကိုရွေးမိတာပါမွေးင်းတချင်းကတကြံမိုးဇက်ကားတွေကဖြစ်ပါရင်ဒီတချင်းကိုမျိုးသားအမျိုးသမီးအစိုးရတွေတော်တော်များများလည်းပြန်ဆူထားတာရှိပါရင်ကျမကတော့မိမိဝင်းဖေးတည်ဆူထားတဲ့တချင်းကိုရွေးထားပါရင်ຫນွေဦးကပြားဆိုတဲ့တချင်းကိုနားဆင်ခံစားကြည့်ပါဦးရှင်ဒီ
မေကဒီခွင့်နဲ့တင်စား
ပြားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောကပေးပို့လာတဲ့ VOA သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေနဲ့ Facebook online ပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတင်းငွေတွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ဟောင်းတွေကိုတော့ရေဒီယိုကနေမနှားထောင်လိုက်ရအောင်ဆိုရင်ကျမတို့ VOA Internet ဆိုင်မျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။မိုးထီမိုးမိအရှုပ်တော်ပုံဇက်သိန်းခန်းဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်။
ကိုရပိုင်ပြည်သူတွေစိတ်ဝင်စားမှုအများဆုံးတဲ့ရင်ကတော့မိုးထီမိုးမှုရွှေတူဖော်ရဲ့လုံငန်းအရှုပ်တော်ပေါ်မှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှုရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့တရားစွဲဖမ်းဆီးခံရခြင်းပါတင်တိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်အဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့ဖမ လိန်လေတိုင်တန်းတဲ့အတွက်ကုမ္ပဏီအရာရှိတယောက်ကိုပထမဦးဆုံးအဖြစ်အရေးယူပြလိုက်လို့ဖြစ်ပါတယ်အရှုတော်ဘုံကြီးလို့ဖြစ်နေတဲ့မိုးထီမိုးမီရွှေလုတ်ခွဲပြဿနာမှာဝန်ကြီးဌာနဘက်ကလူရောကုမ္ပဏီဘက်ကလူတွေပါဘာလို့အရေးယူခံရတာလဲဒီပြဿနာဘယ်လိုပြဿနာမျိုးလဲဘယ်သူတွေပတ်သက်နေပြီးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
တတုတွေဝင်ကြီးဌာနဥဆောင်ညွှန်ကြားမှုဥတန်တိုင်းအခရီးလိုက်စားမှုဥပဒေနဲ့အရေးယူခံရတာကတော့တိတ်မဆန်းကြပါဘူးအစိုးရတာဝန်ရှိသူဖြစ်တဲ့အခရီးလိုက်စားတဲ့စားတဲ့အချက်တွေကြောင့်တခြားသောဖန်စီတရားစွဲခံရသူတွေနီးတူအရေးယူခံရတာမျိုးပါအခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ထုတ်ပြန်ချက်ထဲမှာတော့အမတ်နှစ်တတုတွင်လုပ်ငန်းဥဆောင်ညွှန်ကြားမှုဥတန်တိုင်းဟာသူပိုင်မြေကွက်မြေဖို့ဖို့အင်ဆောက်တဲ့အင်ဂျင်နီယာတွေကိုငွေပေးဖို့တကြံပိတ်ရဲ့သူ့မိသားစုငပလီကန်းချီအပန်းဖြေခီးတွက်တဲ့ဟိုတယ်အခန်းကပေးချေဖို့ကုမ္ပဏီတစ်ခုကိုစီခိုင်းခဲ့တယ်လို့ဆိုပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာဘဲကုမ္ပဏီကိုငွေပေးချေခိုင်းတယ်လဲဆိုတာဖော်ပြမထားပေမယ့်မက်ရှလာ21ရက်နေ့စပီကာဂျာနင်နဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးရဲ့အင်တာဗျူးမှာတော့တိုင်နန်းသူဟာအဲ့ဒီမိုးထီမိုးမီရွှေလုတ်ကွက်တစ်မှာလုပ်နေတဲ့ကုမ္ပဏီပဲဆိုတာတွေ့ကြရပါတယ်။အင်တာဗျူးမှာဦးထွန်းအောင်စိုးကသူတို့ရဲ့အဆောက်အအုံစောင့်လုပ်ရမှာအင်ဂျင်နီယာဘုန်းရဲ့မြေဖိုးကဟိုတယ်အခန်းကတွေဆောင်ရွက်ပေးရတယ်ဆိုပြီးပြောဆိုထားပါတယ်။အဲ့ဒီမိုတီမိုမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးတရားစွဲခံရတာကတော့နည်းနည်းထူချပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာသူဟာမိုတီမိုမီရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတူးသူတွေနဲ့အဂတိလိုက်စားပြီးရွှေခိုးတူးရမှာပူပေါင်းပါဝင်တဲ့တာဝန်ကျဝန်ထမ်းတွေကိုစုံစမ်းအရေးယူပေးဖို့ဆိုပြီးအဂတိကော်မရှင်စီတိုင်ကြားခဲ့တယ်လို့ဆိုပါတယ်။စစ်ဆေးတွေ့ရှိချက်တွေအရရွှေခိုးတူးလို့အမှုဖွင့်ဖမ်းထားတဲ့ဦးအေးကိုအပါဝင်၁၀ယောက်ကိုဦးထွန်းအောင်စိုးရဲ့ညွှန်ကြားချက်နဲ့ကုမ္ပဏီတာဝန်ရှိသူ၂ယောက်ရမဲတင်းထောင်မှာတွေ့တွေ့တယ်လို့ဆိုပါတယ်။အဲ့ဒီလူတွေကဦးရဲကိုနဲ့အဖွဲ့ကိုသူတို့အနေနဲ့တတုတွင်ဝန်ထမ်းတွေနဲ့လုံခြုံရေးရဲဝန်ထမ်းတွေကိုငွေပေးပြီးရွှေခိုးတူးတာဖြစ်တယ်လို့လိမ်လည်ထွက်ဆိုခိုင်းတယ်လို့ဆိုပါတယ်။အဲ့ဒီလိုထွက်ဆိုရင်အမှုတက်တာအောင်ဆောင်ရွက်ပေးမယ်ငွေပေးမယ်ပြောခဲ့တယ်လို့ဖော်ပြထားပါတယ
်။ဒါအပြင်ဦးထွန်းအောင်ဆိုးဟာဦးသိမ်းမြစ်ပါ၄ယောက်ကိုတရင်းသာရှင်းလင်းပွဲလုပ်ပြီးမမှန်တဲ့အချက်လက်တွေတရင်းဌာနတွေကိုပြောဖို့ကော်မရှင်ကိုတိုင်ဖို့စီစဉ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်သူတို့နဲ့ရွှေတူးရမှာပူးပေါင်းလုပ်ခဲ့တဲ့ကုမ္ပဏီ၈ခုနာမည်သုံးပြီးနိုင်ငံဝန်ထမ်းတွေဟာငွေကြေးရယူပြီးတရားမဝင်ရွှေခိုးတူးဖို့ခွင့်ပြုတယ်ရွှေခိုးတူးသူတွေကိုလည်းလက်ငွေယူပြီးပြန်လွှတ်ခဲ့တယ်ဆိုပြီးကော်မရှင်စီလိန်လေတိုင်တန်းခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်မမမကန်တိုင်ကြားမှုလုပ်ခဲ့လို့အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်59အရအရေးယူခဲ့တာပါ။ဒီဖြစ်စဉ်ကိုကြည့်ရင်ကုမ္ပဏီဒါရိုက်တာဦးထွန်းအောင်စိုးဟာဝန်ကြီးဌာနတာဝန်ရှိသူတွေဒုက္ခရောက်အောင်အကွက်ကြကြအချိန်ယူစီစဉ်ဆောင်ရွက်ခဲ့တာတွေ့မြင်ရပါတယ်။အခြားတစ်ဖက်မှာတော့သတင်းစာရှင်းလင်းပွဲတွေလုပ်ရွှေတူးအလုပ်သမားဆန္ဒပြပွဲတွေလုပ်သတင်းမီဒီယာတွေနဲ့အင်တာဗျူးအချိန်ကြီးလုပ်ပြီးသူတို့ကုမ္ပဏီဟာတတုတွင်ဝန်ကြီးဌာနရဲ့မတရားလုပ်တာခံနေရတာပါ။သူတို့ကုမ္ပဏီကိုရွှေတူးဖို့ခွင့်ပြန်ပေးသင့်တယ်။အဲ့လိုမှမဟုတ်ရင်ဝန်ကြီးဌာနကိုတော့တရားစွဲဖို့ကြိုးစားမယ်ဆိုပြီးပြောဆိုထားသူပါ
။ဒါဆိုရင်မိုတီမိုမီရွှေတူးဖော်ရေးလုပ်ွက်အရှုပ်တော်ပုံဇလန်အကျဉ်းလောက်ပြန်ပြောဖို့လိုလာပါတယ်။တိကျတဲ့သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်2011ခုနှစ်စက်တင်ဘာလမှာမန္တလေးတိုင်းရမဲသိန်းမြို့နယ်မိုတီမိုမီဒေသကဧက6100ကျော်ရှိတဲ့ area မှာဦးစိုးထွန်းရှင်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကရွှေတူးဖော်ဖို့လုပ်ပိုင်ခွင့်တင်တာအောင်ပါတယ်။ငါနစ်တာထုတ်လို့ပြီးရွှေစင်ငါးထံခွဲပေးသွင်းမယ်နောက်ပိုင်းစာချုပ်ကိုထုတ်တဲ့လောက်ကိုရာဂိုင်နှုံးတစ်ခုညှိပြီးပေးပုံစံနဲ့တက်တန်းဆက်တိုးသွားမယ်ဆိုပြီးပါပါတယ်ကုမ္ပဏီဟာလုံနေရင်းနဲ့တွက်ချေမကိုက်ပါဘူးလို့တင်ပြပြီး2013နိုဝင်ဘာလမှာစာချုပ်ပြန်ပြီးချုပ်ပါတယ်ဒုတိယစာချုပ်မှာတော့2019ဩဂုတ်လအထိ၈နှစ်လုပ်ပိုင်ခွင့်တိုးရသွားပါတယ် ဒီလိုလုပ်နေရွှေတွေထုတ်နေပြီမယ်လေမကြိုက်ပါဘူးဆိုပြီးပြောလို့သမဏဟောင်းဦးသိန်းစိတ်အစိုးရက2014စက်တင်ဘာလမှာစာချုပ်ကိုပြန်ပြင်ပြီးချုပ်ပေးပြန်ပါတယ်။တတိယစာချုပ်မှာရှစ်နှစ်ကိုရွှေ9ဒံခွဲပေးရမှာကိုမပြောင်းပေးပေမဲ့ရွှေသွင်းပေးရမယ်ပုံစံကိုပြောင်းပေးလိုက်ပါတယ်။အစပိုင်းတစ်လကို2ပိတ်တာကနေ15ပိတ်တာ2019ခုနှစ်ဇန်ကစပြီးတော့တစ်လပိတ်တာ60ကျော်စီပေးသွင်းရမယ်ပုံစံမှာရွှေတွေကိုဆက်ထုတ်ရင် NLD အစိုးရလက်ထက်ရောက်တော့အဲ့ဒါလည်းမကိုက်ဘူးလို့ဆိုပြန်ပါတယ်။စာချုပ်ပြန်ပြင်ပေးဖို့တောင်းဆိုပါတယ်။NLD အစိုးရဘက်ကတော့အရင်လိုလိုက်လျောမပေးတော့ဘဲ third party အဖွဲ့ကိုစုံစမ်းစစ်ဆေးခံပါတယ်။အဲ့ဒီအဖွဲ့ရဲ့အစဉ်ခံချက်အရာနောက်ဆုံးစာချုပ်အတိုင်းစက်ပြီးလုပ်ဖို့ညွှန်ကြားပါတယ်။ဒီလိုနဲ့ကုမ္ပဏီဟာရွှေကိုသာဆက်လက်တူးနေပေမယ့်စာချုပ်အတိုင်းပေးသွင်းရမယ့်ရွှေတွေမပေးသွင်းမဲ့နေရင်အဲ့ဒီပမာဏတဖြည်းဖြည်းညှားလာပါတယ်။ရွှေပေးသွင်းမှုမရှိတော့နောက်ဆုံးတက်တူတွင်ဝင်ကြီးဌာနဘက2018ခုနှစ်ဖေဖော်ဝါရီမှာဒူးဖော်ခွင့်ပါမစ်ကိုရက်ဆိုင်မေလမှာစာချုပ်ကိုရက်ဆဲလိုက်ပါတယ်။အဲ့ဒီအချိန်ထိဆိုစာချုပ်အရကုမ္ပဏီဘက်ကနေအစိုးရစီတွင်ရမယ့်ရွှေဟာပိတ်တာ1200ကျော်ဒေါ်လာနဲ့ဆိုတန်း80ကျော်ဘူးလောက်ရှိနေတာတွေ့ကြရပါတယ်။ဒီလိုရွှေကြွေးမပေးပါမစ်ကိုရက်ဆိုင်စာချုပ်ဖြတ်သိမ်းချိန်အထိရွှေဆက်တူးနေလို့ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုဝင်ကြီးဌာနဘက်ကတရားစွဲခဲ့ပြီးဦးစိုးထွန်းရှင်ကတော့ဒီကနေ့အချိန်ထိရှောင်ပြေးနေဆဲဖြစ်ပါတယ်
။ဝင်ကြီးဌာနနဲ့ကုမ္ပဏီအဲ့လိုပြဿနာတွေဖြစ်ပြီးနောက်ပိုင်းဝင်ကြီးဌာနဘက်ကမှားတယ်၊ကုမ္ပဏီဘက်ကမှန်တယ်လို့ပြောဆိုလာတဲ့လွတ်တော်အမှတ်ရှိလာတယ်လို့ကုမ္ပဏီဘက်ကနေတကယ်နာမည်ကြီးလူခွင့်ရေးရှင်းနေကြီးတယောက်ကတော့လိုက်ပါလာတာတွေ့ရပါတယ်။ဖြစ်စဉ်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်စာချုပ်ပါအစိုးရကိုပေးစရာရှိတဲ့ကုမ္ပဏီတခုလုပ်ငန်းရပ်ဆိုင်ခံထားရခြင်းသူလုပ်ငန်းပြန်လုပ်ခွင့်ရအောင်ရှိရှိသမျှသောနီးနာပေါင်းစုံနဲ့စ조사တဲ့ပြဿနာကြီးတခုအဖြစ်ရှုမြင်နိုင်ပါတယ်ဇလန်ကဒီလောက်နဲ့ပြီးသွားအောင်မှာတော့မဟုတ်ပါဘူးဒါပေမဲ့ NLD အစိုးရမှန်သလားကုမ္ပဏီကပဲမှန်သလားဇက်သိန်းငန်းကိုကြည့်ရဖို့အချိန်တော့နီးကပ်လာပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
နားဆင်ခဲ့ရတဲ့သူစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုကျမတို့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ကြပါရှင်အခုတော့ထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကိုမအေးတန်နာကျော်နဲ့အတူကိုငင်းချမ်းကအစီအစဉ်တင်ဆက်မှာပါရှင်ဂျပန်နိုင်ငံကစားတောက်ဆိုင်တစ်ခုကလာမယ့်လမှာဂျပန်ဘရင်တစ်နန်းတက်တာကိုဂုံပြုတ်ရဲ့အနေနဲ့ဒေါ်လာ900ရဲ့ဟမ်ဘာဂါတစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။ဘောလုံးတစ်လုံးအရွယ်စားလောက်ရှိပြီးတော့ဝါကူမဲသားနဲ့လုပ်ထားတဲ့ဟမ်ဘာဂါကိုတော့ရွှေမုံတွေဖြန်းထားတဲ့ပေါင်မုတ်ထဲမှာညှက်ပေးထားတာပါ။အလေးချိန်3ကီလိုဂရမ်လောက်ရှိတဲ့ဒီဟမ်ဘာဂါကိုစပိုမှုတွေကစ조사ပန်းစားဖန်တီးပြီးတော့တိုကျိုရော့ပွန်ဂီရက်ကွက်ကအစည်းကြီးတဲ့ Outdoor State House စားတောက်ဆိုင်မှာမိတ်ဆက်ပေးလိုက်တာပါ။အချင်းဆယ်လမလောက်ရှိတဲ့ဒီဟမ်ဘာဂါကြီးထဲမှာတော့ဈေးကြီးတဲ့ပစ္စည်းတွေဖြစ်တဲ့ပြင်သစ်ဘဲတဲ့ဖွာဂရာဂျပန်ဝါကူအမဲသားဘက်တွေပြင်လက်လက်ဆက်ဆက်ချစ်ထားတဲ့အမဲရောင်ထရဖယ်မိုးတွေလည်းထည့်သွင်းပြီးဖန်တီးထားပါတယ်။ဂျပန်ပြည်ရဲ့အစ်စ်နဲ့ခစ်စ်အစကိုဂုံပြုတ်ကြိုးဆိုနေတာကြောင့်အခုလိုမျိုးဖန်တီးခဲ့ရတာပါလို့စပွန်မှုအကြီးကဲပက်ထရစ်တရှိမာတာကပြောပါတယ်။သူကိုယ်တိုင်ကလည်းဂျပန်နယ်ပွားအမေရိကန်တယောက်ဖြစ်တဲ့အတွက်အမေရိကန်ဟမ်ဘာဂါမှာဂျပန်အစားအသောက်တွေကိုထည့်သွင်းဖန်တီးခဲ့တာလို့ဆိုပါတယ်။ရွှေရောင်ဟမ်ဘာဂါကြီးလို့နာမည်ပေးထားတဲ့ဒီအစားအစာကိုတော့မေလတရနေ့ကစပြီးတော့ဇွန်လကုန်ထိမှားယူပြီးတော့စားတောက်လို့ရပါမယ်။ဂျပန်နိုင်ငံကနှစ်ပေါင်း1200လောက်အသားစားသုံးတာကိုပိတ်ပင်ခဲ့ပူပြီးတော့1882ခုနှစ်အေဂရစ်မီစီလက်ထက်အပြောင်းလဲတွေလုပ်တော့မှသာအသားစားဖို့ပြန်ပြီးတော့ခွင့်ပြုခဲ့တာဖြစ်ပါရဲ့ရှင
်။ဂျပန်နိုင်ငံကိုပင်ဟေဂင်မြို့တော်ဘက်အပြင်နဲ့ကားနဲ့သွားရင်မိနစ်50အကွာလောက်မှာ The Forest Tower လို့ခေါ်တဲ့တစ်တောမျှော်စင်ကြီးတစ်ခုကိုတည်ဆောက်လိုက်ပါတယ်။ UNESCO ကကာကွယ်ဆောင်ရှောက်ရမယ့်တစ်တောအဖြစ်သတ်မှတ်ထားတဲ့ Gisfield တောအုပ်ထဲမှာတည်ဆောက်ထားတဲ့ဒီမျှော်စင်ဟာအမြင့်82ပေရှိပါတယ်။တန်600ရှိတဲ့တန်မဏိတွေအသုံးပြုတည်ဆောက်ထားပြီးတော့တဲနိုင်ရီအဝိုင်းပုံစံမျိုးတည်ဆောက်ထားတာပါ။အသုံးပြုထားတဲ့တန်မဏိတွေကိုဓာတုဆေးနှစ်100လောက်တုပ်ဆရာမလိုပါဘူး။ Paris မြို့က Eiffel Tower ကတော့နှစ်စဉ်ဆေးတန်းချိန်1100လောက်တုပ်ရတာပါ။လေကားတစ်တွေကိုတော့ကြောင်လှိန်လေကားပုံစံတည်ဆောက်ထားပြီးတော့ဝတ်တချသားနဲ့တမ္မဏိတွေကိုအသုံးပြုပြီးဖန်တီးထားတာပါဒိမတ်ဘီတုကပညာရှင်ဒူးဟက်ဆဘတ်ဖို့ရှ်ကပုံစံထုတ်ပေးခဲ့တာဖြစ်ပြီးတော့လူသားတွေကိုသဘာဝပတ်ဝန်းကျင်နဲ့နှီးစပ်စေဖို့ရည်ရွယ်တယ်လို့ပြောပါတယ်၅နှစ်ကြာစောင့်လုပ်ခဲ့ရတဲ့ဒီအဆောက်အဦးဟာကိုပေဟေဂင်ဒေသမှာ
အမြင့်ဆုံးအဆောက်အဦးဖြစ်လာပြီးတော့တတော်အုပ်ကိုအပေါ်စီးကမြင်နိုင်တာပါဒီမျှော်စင်အဆောက်အဦးကိုရေရှည်တည်တံ့စေဖို့နဲ့တတော်ရဲ့အစိပ်ပိုင်းတစ်ခုဖြစ်လာအောင်တီထွင်ထားတာပါဒီမျှော်စင်ကိုဧည့်သည်တစ်နှစ်တသိန်းလောက်လာမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
အမေရိကန်ကုမ္ပဏီအစ်စ်တစ်ခုကဘယ်ဖန်သားတင်မှုဆိုကြည့်လိုက်ရင်အမဲကြီးဖြစ်သွားခြင်းနဲ့မျက်နှာတစ်ခုကိုတီထွင်လိုက်ပါရင်ဒီမျက်နှာကခေတ်သစ်ကမ္ဘာကြီးထဲမှာအငြိအကျေးအစိတ်တောက်တွေဖြစ်စေတဲ့ digital နည်းပညာပစ္စည်းကိရိယာတွေနဲ့ခက်ဝဲဝဲနေနိုင်ဖို့အတွက် digital detox လို့ခေါ်ရမယ့်ကိစ္စအတွက်တီထွင်ခဲ့တဲ့ပစ္စည်းတစ်ခုဖြစ်ပါရင် in real life company IRL ကဖန်တီးတဲ့ဒီမျက်နှာဟာ polaroid မှန်မျိုးစားကိုတပတ်လည်အသုံးပြုပြီးတော့ဖန်သားပြင်ကထွက်လာတဲ့အလင်းရောင်ကိုပိတ်ဆို့ပေးထားပါကုမ္ပဏီတီထောင်တဲ့ Ivan Cash ကအများပြည်သူပါဝင်ပြီးထည့်ဝင်နိုင်တဲ့ Kit Starter ငွေကြေးရင်းနှီးမြှုပ်နှံမှုအစီအစဉ်တွေကနေပြီးတော့ရင်းနှီးငွေချခဲ့တာဖြစ်ပြီးတော့မျက်မှန်အလက်2500ကိုတစ်လအတွင်းမှာရောင်းချနိုင်ခဲ့ပါတယ်။ကနေဦးလုံးကတော့ဒေါ်လာ2000ကျွဲလောက်ပဲရင်းနှီးငွေရမယ်လို့မျှော်လင့်ခဲ့ပေမဲ့လည်းတစ်လအတွင်းမှာဒေါ်လာ13000လောက်ရရှိတဲ့အတွက်အောင်မြင်တယ်လို့ပြောရမှာပါ။ဒီမျက်နှာက LED နဲ့ LCD ဖန်သားပြင်ကထွက်လာတဲ့အလင်းရောင်ကိုပိတ်ဆို့ပေးနိုင်ပေမဲ့လည်း OLED ဖန်သားကထွက်တဲ့အလင်းရောင်ကိုတော့မကာကွယ်နိုင်သေးတာကြောင့် smartphone နဲ့ tablet တွေကအလင်းရောင်ကိုမပိတ်ဆို့ပေးနိုင်သေးပါဘူးရှင်အခုနားဆင်ကြရတဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့ TV magazine မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်တွေသတင်းအချင်းချုပ်ကိုတင်ဆက်မှာပါမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီး KS Chan Nielsen ရာထူးကနှုတ်ထွက်သွားပါတယ်အမေရိကန်တောင်ပိုင်းနယ်စပ်တစ်လျှောက်အခြေအနေနဲ့ပတ်သက်ပြီးလူမှုနယ်သမ္မတအင်ဂျီရိုတို့ရဲ့အကြီးအကျယ်ဖိအားပေးမှုတွေနဲ့16လတာရာထူးတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုလိုရာထူးကနှုတ်ထွက်သွားတာဖြစ်ပါတယ်ခေတ်သစ်အတွက်အမိမြေလုံခြုံရေးပြည်ပြင်ပြောင်းလဲမှုမှာတိုးတက်မှုတွေရှိခဲ့ပေမဲ့အခုချိန်ကရာထူးကဆင်းချိန်တက်ပြီလို့ဆုံးဖြတ်တဲ့အကြောင်းနီယယ်ဆင်ကသမ္မတထံပေးပို့တဲ့နှုတ်ထွက်စာမှာရေးသားထားပါတယ်။ဘာကြောင့်ရာထူးကနှုတ်ထွက်ရတယ်လဲဆိုတဲ့အတိအကျကိုမရေးပါဘူး။ဒါပေမဲ့လည်းနိုင်ငံတွင်းညှဉ်းပန်းစရာတွေဖြစ်စေတဲ့အမေရိကန်နယ်စပ်တွေအပြည့်အဝလုံခြုံမှုရှိရေးဌာနရဲ့လုံခြုံရေးကိုအဟန့်တာဖြစ်စေတဲ့ဥပဒေကြီးကိုပြင်ဆင်နိုင်ရေးတရားရုံးနဲ့လွတ်တော်ရဲ့ထောက်ခံပေးမှုကိုနောက်တက်လာမဲ့ဝန်ကြီးရလာဖို့မျှော်လင့်ကြောင်းလည်းသူမကရေးသားခဲ့ပါတယ်။နိုင်ငံအနေနဲ့ရောအမိမြေလုံခြုံရေးဝန်ကြီးဌာနကအမျိုးသားအမျိုးသမီးတွေအနေနဲ့ရောသူတို့ရဲ့ကြက်ရတာဝန်ကိုခြေပွန်စေဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေအလုံးရရှိရမှာဖြစ်တယ်လို့လည်းနှုတ်ထွက်စာမှာရေးသားခဲ့ပါတယ်။လီဗျားနိုင်ငံမြို့တော်ထရီပိုလီကိုသိမ်းယူနိုင်ရေးအတွက်စစ်တပ်တပ်မှုဗိုလ်ချုပ်ကြီးခါလီဖာဟက်တာရဲ့တစ္ဆာကန်တပ်ဖွဲ့တွေဆက်ပြီးထိုးစစ်ဆင်နေချိန်မှာပဲအရသားပင်နဲ့ဒဏ်ရာရသူတွေကိုကဲထုတ်နိုင်ရေးမြို့တော်အစွန်ပိုင်းမှာနှစ်နာရီကြာအပြစ်ခတ်ရက်စဲချဖို့ကုလသမဂ္ဂဘက်ကအရေးပေါ်ပန်ကြားချက်ထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂထောက်ခံထားတဲ့လီဗျားဝန်ကြီးချုပ်ဖယက်ဆာရက်ကတော့ဗိုလ်ချုပ်ကြီးဟက်တာရဲ့လှုပ်ရက်ကဆက်အနာသိမ့်ဖို့ကြံစီမှုဖြစ်တယ်လို့ပြောဆိုထားပါတယ်။မြန်မာနဲ့နေဆက်အနီးဘင်္ဂလားဒေ့ရှ်တောင်ပိုင်းစိတ်မာတင်ကျွန်းမှာနှစ်ပေါင်း20အတွင်းပထမဆုံးအချိန်ဖြစ်နေလက်နက်အပြည့်အစုံနဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေကိုတနင်္ဂနွေနေ့မှာတက်ချထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။စိတ်မာတင်ကျွန်းမှာတိုက်ခိုက်ရေးရိုက်ဖယ်တွေကန့်ဆောင်ထားတဲ့ဒါဇင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေရဲ့ပုံတွေကိုလည်းဘင်္ဂလားဒေ့ရှ်ကထုတ်ပြန်ထားပါတယ်
။တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jimmy Cook ပါရှင်။တနင်္လာနေ့နေ့ကင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.